ပြောနိုင်ငံကအမေရိကန်ကိုရောင်းချနေတဲ့စီးပွားဆိုင်ရာသုံးနှာခေါင်းစည်းများနဲ့ဖုံးလေးဟာရေသွေးမပြည့်မီရာကြောင့်ဆိုပြီးတရုတ်ကုမ္ပဏီ66ခုကရောင်းတဲ့နှာခေါင်းစည်းတွေကိုသမ္မတထောက်အစိုးရကပိတ်ပင်ထားမြစ်လိုက်ပါတယ်။အဲဒီနှာခေါင်းစည်းများနဲ့ဖုံးလေးဟာရေသွေးညံ့တယ်လို့ကြေညာသူတွေကပြောပါတယ်။စီးပွားဆိုင်ရာမှာအသုံးပြုနေတဲ့ N95 နှာခေါင်းစည်းတွေဟာပုံမှန်ရိုးရိုးနှာခေါင်းစည်းများနဲ့ဖုံးနေတဲ့အဝတ်နဲ့လောက်တာတွေထက်ရောဂါကာကွယ်နိုင်တဲ့အတွက်ဆရာဝန်လေးသူနာပြုတွေနဲ့ဆေးရုံတွေကပို့ပြီးတော့လိုချင်ကြတာဖြစ်ပါတယ်။ဒါမဲ့တရုတ်ကနေထုတ်တဲ့ KN95 နှာခေါင်းစည်းတွေဟာ24ရာခိုင်နှုန်းလောက်ပဲကာကွယ်နိုင်ပြီးတရုတ်ကနေပို့လိုက်တဲ့တသုံးမှာဆိုရင်1ရာခိုင်နှုန်းလောက်ပဲကာကွယ်နိုင်တယ်လို့အမေရိကန်အစိုးရအစားအစာနဲ့စီးပွားကုလသမဂ္ဂဌာန FDA ကကြာသပတေးနေ့ကပြောပါတယ်။အခုလိုအမေရိကန်အစိုးရဘက်ကတားမြစ်လိုက်တဲ့အတွက်အမေရိကန်ကျန်းမာရေးဝန်ထမ်းတွေကိုနှာခေါင်းစည်းတွေရောင်းချဖို့တရားဝင်ခွင့်ပြုထားတဲ့တရုတ်ကုမ္ပဏီဟာအရင်က80ရှိရာကနေအခုခါမှာ14ခုပဲကျန်တော့တယ်လို့ FDA ကပြောပါတယ်။အမေရိကန်မှာစီးပွားဆိုင်ရာသုံး N95 နှာခေါင်းစည်းတွေလိုအပ်တာကြောင့်ပြီးခဲ့တဲ့လကစပြီးတော့တရုတ်ကထုတ်တဲ့ N95 နှာခေါင်းစည်းတွေကိုအမေရိကန်ကဝယ်ယူခဲ့တာဖြစ်ပါတယ်။ဒါပြင် COVID-19 ရောဂါအတွက်စီးပွားအထုတွေရောင်းချနေတယ်လို့ဆိုတဲ့ကုမ္ပဏီတွေကိုလည်းသတိပေးစာ42ဆောင်ပို့ထားတယ်လို့ FDA ကပြောပါတယ်။အဲ့ဒီစီးတွေဟာအထုဖြစ်အောင်သာမကအန္တရာယ်ရှိတယ်လို့လည်းဆိုထားပါတယ်ခင်ဗျာ။